The Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ1ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါကျွန်တော်ညနေပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမများသတင်းအောင်နဲ့တူချင်ကြပြီးသားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုတွေပြန်မြင့်တက်လာနေပြီးတော့ဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတွေမှာသေဆုံးမှုတွေရှိလာနေပါတယ်အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အထူးရွေးကောက်ပွဲမှာတော့အထူးသမားဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်တစ်ဒီကနေ့မှာကျန်းသက်စာကြေဆိုလိုက်ပါပြီဒီလိုမျိုးနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အိန္ဒိယနဲ့မြန်မာနှစ်နိုင်ငံအစိုးရချင်းဒေသတွင်းဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်နေတဲ့ကလတန်စီမံကိန်းက Track ကဒီရခိုင်လက်နက်ကင်အဖွဲ့ကမိရှုဖျက်ဆီးလိုက်တဲ့အကြောင်း
ဒီကြတော့ကတဲရတာခက်ခဲကြည့်တဲ့သူကပကုတ်ခူကနေပြီးတော့ DJC နောက်ကအောက်တင်းစီနောက်ဆန်စီစားပေးပါနော်ဖဲလာတော့ဆက်နေပြီကအကြည့်ဘလဝရောက်ခဏစ
ချင်းပြည်နယ်စီပင်တာယာရေးဝင်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်သွားဖို့ရှိပါတယ်တခါမြမအရေးဆွေးနွေးခန်းမှာတော့ဒီတရုတ်နဲ့မိုင်ပေါင်းထောင်ချီပြီးတော့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ရောဂါဖြစ်တဲ့လူနာမတွေ့ရသေးတာဟာကျန်းမာရေးဆောင်ရှားမှုသိပ်ကောင်းနေလို့လားရှာဖွေဖော်ထုတ်မှုညံ့လို့လားဆိုတာဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းမှာတော့ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းတုတ်တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရမှာပါအခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုရနိုင်နဲ့မမသိအောင်တို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတယ်လို့တရုတ်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံရသူ953ယောက်ရှိခဲ့ပြီးတော့ဒီမတိုင်ခင်တောက်ချာနေ့ကတော့ရောဂါကူးစက်ခံသူက429ယောက်ရှိရာကြောင့်စနေနေ့ဟာရောဂါကူးစက်မှုအရေအတွက်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများဆုံးဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်ရောဂါကူးစက်ခံသူအများစုဟာဒီဟူဘေးပြည်နယ်ဝူဟန်မြို့ကဖြစ်ပြီးတော့ဒီတမြို့ထဲမှာပဲရောဂါကူးစက်ခံသူ965ယောက်ရှိတာကြောင့်ဒီဖြစ်တဲ့သူအားလုံးရဲ့69ရာခိုင်နှုန်းကအဲ့မြို့ကဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာစနေနေ့ကနောက်ထပ်သေဆုံးသူအရေအတွက်ဟာစုစုပေါင်း365ယောက်ရှိခဲ့ပြီးတော့ဖေဖော်ဝါရီလအတွင်းမှာလူသေဆုံးမှုဒုတိယမြောက်အနည်းဆုံးဖြစ်တယ်လို့ပြောပါတယ်တောက်ကြနေတုန်းကတော့သေဆုံးသူ58ယောက်ရှိခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကူးဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ1890ထက်မနည်းရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါရယ်။ဟူဝေးပြည်နယ်ပြည်မှတ်မှာတော့ယောဂါကူးစက်ခံသူ3ယောက်ရှိခဲ့ပြီးတော့ဒါဟာယောဂါဖြစ်ပွားခြင်းကဆက်လို့ယောဂါကူးစက်မှုအနည်းဆုံးဖြစ်တယ်လို့လည်းဆိုပါရယ်။အခုဆိုရင်ကမ္ဘာနိုင်ငံပေါင်း50ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း16,000ကျော်သွားပြီဖြစ်ပြီးတော့အိတ်တဲက8,900ကျော်ကတရုတ်နိုင်ငံပြည်မှကြီးမှဖြစ်ပါရယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့သူ3,900ကျော်လာတဲ့အတွက်ခရီးရန်ဖျားเจ้าတွေကိုပိတ်လိုက်ပါတယ်။စနေနေ့တနေ့ထဲမှာပိုးကူးစက်သူ800ကျော်ရှိတဲ့နောက်မှာအခုလိုဖျားเจ้าတွေကိုပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်အခုတည်းဒီယောဂပိုးကြောင့်တောင်ကိုရီးယားမှာတည်ဆုံသူဟာ18ဦးလောက်ရှိပါတယ်။ဆိုးမျိုးမှာတော့ Yoidofu Gospel Christian ဖခင်ကြီး YouTube ကတဆင့်ဝတ်ပြုနိုင်အောင်စီစဉ်ထုတ်လွှင့်ပေးခဲ့ပါတယ်။လူစုလူရေးကတဆင့် virus ပိုးကူးစက်တဲ့အန်ဒီယေကိုရှောင်ရှားဖို့အခုလို online ကနေဝတ်ပြုနိုင်အောင်စီစဉ်ပေးတဲ့ဟာသိက္ကိုကောင်းတဲ့အစီအစဉ်ဖြစ်တယ်လို့ဖခင်ပုံမှန်သွားလေးရှိသူတဦးကပြောပါတယ်။တရင်ဘက်ကုံယုံပိရဲ့အတွင်းမှာဘာသာရေးပွဲတွေနဲ့တခြားပွဲတွေကိုရှောင်ပြီးတော့အိမ်ထဲမှာပဲနေကြဖို့ပြည်သူတွေကိုအစိုးရကသတိပေးထားပါတယ်။အခုလို့တောင်ကိုရီးယားနိုင်ငံတဝမ်းမှာဖခင်1,900ကျော်ကိုပိတ်လိုက်ဖို့ဆုံးဖြတ်ချက်ကနှစ်ပေါင်း236နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။အထင်ကရခရီးယန်ဖခင်တွေကအွန်လိုင်းကတဆင့်ဝတ်ပြုဆုတောင်းမှုစီစဉ်ပေးထားပြီးတော့ဗုဒ္ဓဘာသာဖခင်တွေမှလည်းဘာသာရေးပွဲတော်တွေကျင်းပဖို့ကိုဖျက်သိမ်းခဲ့ပါတယ်ရှင်။
ဒီနိုင်ငံနဲ့နိုင်ငံအချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တည်ပြောက်ထိုးလာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေကိုစပြီးတော့တွေ့လာနေရပါပြီ။ Diamond Princess အပျော်စီးသင်္ဘောပေါ်မှာယောဂထိန်းချုပ်ရေးအတွက်တည်သက်ထားခံထားရတဲ့အသက်88နှစ်အရွယ်လူကြီးတူဩစတြေးလျနိုင်ငံပတ်ပြင်းမှာကွယ်လွန်သွားတာကြောင့်ဩစတြေးလျမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတည်ဆုံးသူဖြစ်ခဲ့ပါတယ်။အလားတူပဲထိုင်းနိုင်ငံမှာဆိုရင်လည်းနိုင်ငံသားခီးသွားတူနဲ့ထိစပ်ခဲ့တဲ့အသက်35နှစ်အရွယ်ရောင်စီတူ ကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသွားခဲ့တာကြောင့်ထိုင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ပထမအဦးဆုံးသေဆုံးသူရှိလာခဲ့ပါတယ်။ဂျပန်မှာဆိုရင်လည်းမြောက်ပိုင်းဟော့ကိုင်ဒိုချွတ်မှာအသက်80အရွယ်မျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိခဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားလာမှုအတွက်အခြေအနေမှန်သမျှကိုအမေရိကန်အနေနဲ့ပြင်ဆင်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြောလိုက်ပါတယ်။နောက်ထပ်ဗိုင်းရပ်စ်ပိုကူးစက်ခံရမှုတွေဖြစ်လာနိုင်ခြင်းရှိမယ်လဲစိုးရိမ်ထိတ်လန့်နေဖို့မလိုဘူးလို့တော့သမ္မတထရမ့်ကပြောပါတယ်။ဝါရှင်တန်ပြည်နယ်မှာသေဆုံးသွားတဲ့အဲဒီလူနာဟာဆိုရင်အခုလိုယောဂကူးစက်ခံရခင်မှာခီးသွားတာမျိုးမရှိခဲ့ဘူးလို့အမေရိကန်ယောဂထိန်းချုပ်ရေး CDC ညွှန်ကြားရေးမှူး Robert Redfield ကပြောပါတယ်။ဝါရှင်တန်ပြည်နယ်မှာတော့အုပ်ချုပ်ရေးမှူး J.S. Inslee ကရေးပေါ်အခြေအနေကြီးညာထားပြီးတော့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ပြည်တွင်းကရှိသမျှအရေးမြင့်အားလုံးအသုံးပြုဖို့ကိုလည်းညွှန်ကြားထားပါတယ်။ဒီနိုင်ငံအပြင်ယောဂအစိုးဆုံးပြန့်နှံ့နေတဲ့အီတလီနဲ့တောင်ကိုရီးယားနိုင်ငံတို့ကိုဖြစ်နိုင်သမျှခရီးမသွားကြဖို့ကိုလည်းအမေရိကန်ပြည်တော်စုကသူ့နိုင်ငံသားတွေကိုအကြံပေးထားပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားရေးပြတ်ကပ်ဖြစ်လာနိုင်ခြင်းအပေါ်မှာလည်းစိုးရိမ်မှုတွေရှိလာနေပါတယ်ခင်ဗျာ။
American ဆေးကုမ္ပဏီတခုက Remdesivir ဆေးကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူတွေမှာစမ်းသပ်သွားမယ်လို့ကြေညာပါတယ်။ California ပြည်နယ်အခြေစိုက် Gilead Sciences ဆေးကုမ္ပဏီက Remdesivir ဆေးကိုမတ်လအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူလူ1000လောက်နဲ့စပ်ပြီးတော့စမ်းသပ်မယ်လို့ပြောတာပါ။ကနဦးလူနာ400ကိုဒီဆေးကို9ရက်ကနေ10ရက်ထိပေးပြီးတော့စမ်းသပ်မှာဖြစ်ပြီးကျန်လူနာ600ကိုအုပ်စု3စုခွဲပြီးတော့စမ်းသပ်သွားမယ်လို့ Gilead Sciences ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစမ်းသပ်မှုကိုကိုရိုနာဗိုင်းရပ်စ်အတင်ပြန့်ပွားခဲ့တဲ့တရုတ်ပြည်ဝူဟန်မြို့မှာအာဏာပိုင်တွေစိတ်သိပ္ပံပညာရှင်တွေနဲ့ပူးပေါင်းပြီးတော့ Gilead ဆေးကုမ္ပဏီက February လအတွင်းကစပြီးတော့စမ်းသပ်ခဲ့တာပါ။ဝူဟန်မြို့မှာစမ်းသပ်စင်တာနှစ်ခုဖွင့်ပြီးတော့စမ်းသပ်နေပြီးအခုတတိယမြောက်အဖြစ် Nebraska ပြည်နယ် Omaha မြို့ကNebraska တက္ကသိုလ်စီးသိပ္ပံစင်တာမှာရေရှည်သုတေသနပြုလုပ်သွားဖို့ရှိပါတယ်။နောက်ထပ်စမ်းသပ်စင်တာတွေကိုအာရှတိုက်နိုင်ငံတွေနဲ့ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းမြင့်မာတဲ့နိုင်ငံတွေမှာဖွင့်လှစ်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။ဒီစမ်းသပ်မှုရဲ့ရည်ရွယ်ချက်က COVID-19 ကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာရေတို့ကုတုံးကထိရောက်မှုရှိမလားဆိုတာကိုလေ့လာသွားမှာဖြစ်တယ်လို့ဂျီလီယက်ဆေးကုမ္ပဏီအကြီးတန်းအရာရှိတဦးကသတင်းတောက်တွေကိုပြောပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 ညနဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
VOA ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုတောင်ကယ်လိုင်းနာပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ Democrat Party တွင်အကျိုးရွေးကောက်ပွဲမှာတော့ဒုသမ္မတဟောင်း Joe Biden အနိုင်ရသွားပါတယ်။အခုလို Joe Biden အနိုင်ရသွားတဲ့အတွက်လာမယ့်အင်္ဂါနေ့ကျရင်ပြည်နယ်14ခုမှာကျင်းပမယ့်ဒီ Party တွင်အကျိုးရွေးကောက်ပွဲတွေအတွက်လည်းရှိန်ဟုံရသွားခဲ့ပါတယ်မဲဆန္ဒနယ်60ရာခိုင်နှုန်းကိုရည်တွက်ပြီးချိန်မှာတော့ဒီဂျိုးဘိုင်ဒန်ကမဲအရေအတွက်50ရာခိုင်နှုန်းနဲ့အများဆုံးရရှိထားပြီးတော့ဗမာအထက်လွှတ်တော်မက်ဘာနီဆန်ဒါစ်က19ရာခိုင်နှုန်းနဲ့ဒုတိယဘီလီယနာတတိယတောမ်စတီယာက17ရာခိုင်နှုန်းနဲ့တတိယရခဲ့တာဖြစ်ပါတယ်ဒုသမအောင်ဂျိုးဘိုင်ဒန်ဟာပထမဆုံးကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲ3ခုမှာအနိုင်မရခဲ့တာကြောင့်တကယ်လို့သာသူ့အနေနဲ့မနေ့ကကျင်းပခဲ့တဲ့ဒီဒီတောင်ကွယ်လိုင်းနဲ့ပြည်နယ်ကအကျိုးရွေးကောက်ပွဲကိုအနိုင်မရခဲ့ဘူးဆိုရင်တော့ဒီမိုကရက်ပါတီရဲ့သမားလောင်းဖြစ်လာဖို့အခြေအနေမရှိတော့ဘူးဆိုပြီးတော့အကဲခတ်အတော်များများကသုံးသက်ပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့တောင်ကွယ်လိုင်းနဲ့ပြည်နယ်မှာအနိုင်ရပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာအလားအလာကြီးကောင်းလာခဲ့ပြီးတော့သူ့ကိုထောက်ခံသူတွေနဲ့လည်းကိုလံဘီယာမြို့မှာအောင်ပွဲခံခဲ့ပါတယ်။တောင်ကွယ်လိုင်းနဲ့ပြည်နယ်မှာအာဖရိကနယ်ပါးတွေအများပြားနေထိုင်ကြတာဖြစ်ပြီးတော့ဒီထဲကအများစုဟာသမားအိုဘားမားဆိုရလက်ထက်မှာဒုသမားလုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုထောက်ခံကြတာဖြစ်ပါတယ်။ဘီလီယနာတထေးကြီးစတေယာကတော့တောင်ကယ်လိုင်းနဲ့ပြည်နယ်မှာအနိုင်မရပြီးတဲ့နောက်ရွေးကောက်ပွဲကိုဆက်မပြိုင်တော့ပဲနှုတ်ထွက်လိုက်ပြီဖြစ်ပါတယ်ခင်ဗျာ
အာဖဂန်အစိုးရအနေနဲ့တာလီဘန်အကျဉ်းသား9000ကိုပြန်လွှတ်ပေးဖို့ကတိပေးမထားဘူးလို့အာဖဂန်သမ္မတအာရှရက်ဂါနီကဒီကနေ့ပြောပါတယ် American ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့အစည်းသမိုင်းဝင်ငင်းငင်းသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာသူကအခုလိုပြောလိုက်တာပါ။အာဖဂန်တာလီဘန်ငင်းငင်းဆွေးနွေးပွဲတွေဆဖို့အတွက်တာလီဘန်အကျဉ်းသားတွေပြန်လွှတ်ဖို့ကမဖြစ်မနေလှုပ်ဆောင်ဖို့လိုအပ်တဲ့အချက်တစ်ခုမဟုတ်ဘူးလို့သမရဂါနီကဒီကနေ့ကဘူးမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါပေမဲ့ဒီအချက်ကိုနောက်လာမယ့်ဆွေးနွေးပွဲတွေမှာထည့်ပြီးတော့ဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်။အကျဉ်းသားတွေပြန်လွှတ်ဖို့ကအမေရိကန်နဲ့မသက်ဆိုင်ပဲအာဖဂန်အစိုးရမှသာအာဏာရှိတာဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်စိုးရအနေနဲ့အကျဉ်းသားဖလေကြီးနဲ့ပတ်သက်တဲ့ဘယ်လိုဖိအားပေးမှုကိုမှလက်ခံမှာမဟုတ်ဘူးလို့သမရဂါနီကပြောတာပါ။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့အစည်းသမိုင်းဝင်ငြိမ်းချမ်းရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကနိုင်ငံပေါင်း20လောက်ကကိုယ်စားလှယ်ပြီးရှေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူစာချုပ်အရနိုင်ငံတွင်းအပီးတိုင်အပြည့်ခတ်ရစဲရေးသဘောတူညီချက်နဲ့အာဏာခွဲဝေရေးစတဲ့အချက်တွေပေါ်မှာရှေ့ဆက်ဆွေးနွေးသွားဖို့လမ်းပွင့်သွားတာဖြစ်ပါတယ်။အခုလိုအမေရိကန်နဲ့တာလီဘန်အကြားညီငယ်ကြီးလက်မှတ်ရေးထိုးလိုက်တဲ့အတွက်ဆက်ရှိနှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်စီမှာဖြစ်တယ်လို့အမေရိကန်တပ်တွေကလည်းအာဖဂန်ကနေတဖြည်းဖြည်းချင်းပြန်ယူသိမ်းနိုင်မှာဖြစ်ပါတယ်။
ရုရှားနိုင်ငံအနေနဲ့ဆီးရီးယားရေးကိစ္စမှာမပါဝင်ပဲဘေးထွက်နေဖို့တူရကီသမ္မတအာဒိုဝန်ကစနေနေ့မှာပြောလိုက်ပါတယ်။ဒါပြင်တူရကီတပ်တွေအနေနဲ့ဆီးရီးယားပြဿနာကိုသူတို့ဘာသာသူတို့ကင်တွဲဖြေရှင်းမယ်လို့ပြောလိုက်ပြီးဆီးရီးယားနိုင်ငံကိုလည်းသူကတတိပေးလိုက်ပါတယ်။တူရကီတပ်တွေဆီးရီးယားနိုင်ငံတဲကိုဝန်ထမ်းဟာဆီးရီးယားပြည်သူတွေရဲ့တောင်းဆိုချက်ကြောင့်ဖြစ်ပြီးဆီးရီးယားသမ္မတအာဆတ်ရဲ့တောင်းဆိုမှုကြောင့်မဟုတ်ဘူးလို့သမ္မတအာဒိုဝန်ကပြောပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်တလီပြည်နယ်ထဲမှာဆီးရီးယားဘက်ကတိုက်ခိုက်မှုတွေကြောင့်တူရကီတပ်ဖွဲ့ဝင်34ယောက်အခုသတင်းမှတ်တွင်တည်ဆုံးသွားခဲ့ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားတပ်တွေကိုပြန်ပြီးလက်တုံ့ပြန်ခဲ့တယ်လို့လည်းသမ္မတအာဒိုဝန်ကပြောပါတယ်။တူရကီတပ်တွေရဲ့တိုက်ခိုက်မှုကြောင့်အစ်တလီနဲ့လက်ဘိုဒေသတွေမှာဆီးရီးယားစစ်ရဲကိုထောက်ခံတဲ့တပ်ဖွဲ့ဝင်26ယောက်တည်ဆုံးခဲ့တယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တူရကီကရုရှားစစ်ရဲကိုဘေးထွက်နေဖို့ပြောနေပေမဲ့အစ်တလီခရိုင်ထဲမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းရုရှားစစ်လေယာဉ်တွေကဆီးရီးယားတပ်တွေကိုအကူအညီပေးခဲ့တယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေအရှိန်မြင့်လာနေတာကစိုးရိမ်စရာအကောင်းဆုံးအခြေအနေတစ်ခုကိုရောက်ရှိနေပြီးတော့ချက်ချင်းအပြည့်ရကြဖို့ကိုလည်းကုလသမဂ္ဂအတွင်းဘူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲဆီးရီးယားနိုင်ငံကဒုက္ခသည်ပြဿနာကိုရင်ဆိုင်နေရတဲ့တူရကီနိုင်ငံကသူတို့နိုင်ငံထဲမှာရှိတဲ့ဆီးရီးယားဒုက္ခသည်တွေကိုဥရောပကိုသွားဖို့အတွက်ခွင့်ပြုလိုက်မယ်လို့သမ္မတအော်ဒိုဝန်ကချိန်ချောက်ထားပါတယ်။တူရကီနဲ့ဂရိနိုင်ငံနယ်စပ်မှာဒုက္ခသည်13,000လောက်ရောက်ရှိနေပြီးတော့ဒုက္ခသည်တွေနဲ့ဂရိလုံခြုံရေးရဲတပ်ဖွဲ့တွေလည်းပဋိပက္ခတွေဖြစ်ခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံကနေဒုက္ခသည်တွေကိုလက်ခံပေးဖို့တူရကီနဲ့ဥရောပသမဂ္ဂတို့2016ခုနှစ်ကသဘောတူထားတာဖြစ်ပြီးတော့အပြန်အလှန်အနေနဲ့ EU ကတူရကီကိုဒေါ်လာဘီလီယံပေါင်းများစွာအကူအညီပေးသွားဖို့သဘောတူထားတာဖြစ်ပါတယ်ခင်ဗျာ။
မလေးရှားပြည်ထရေးဝန်ကြီးဟောင်းမူဟီဒနီယာစင်ဟာဒီကနေ့တနင်္ဂနွေနေ့မှာဝန်ကြီးချုပ်တည်အဖြစ်ကျန်းသစ္စာချိန်ဆိုပါရတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်မဟာတီးယာမိုဟာမက်ဒီယာဒူးကနှုတ်ထွက်စာတင်ပြီးတဲ့နောက်မှာမလေးရှားပြည်ရင်ကမူဟီဒန်ကိုဝန်ကြီးချုပ်အဖြစ်ရွေးချယ်ခန့်လိုက်တာပါ။မူဟီဒန်ဟာဝန်ကြီးချုပ်တာဝန်တွေကိုအပြည့်အဝထမ်းရွက်သွားမှာဖြစ်ကြောင်းဒီကနေ့ဘုရင်ဆူတန်အဗ်ဒူလာဆူတန်နာမက်ရှာရှေ့မှောက်မှာကျန်းသစ္စာချိန်ဆိုခဲ့ပါရတယ်။သူဟာဝန်ကြီးချုပ်တာဝန်တွေကိုတနင်္လာနေ့စပြီးတော့ထမ်းဆောင်သွားမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ရုံးကထုတ်ပြန်ကြေညာပေမဲ့တခြားမှတ်ချက်တစုံတရာတော့ပေးမထားပါဘူး။ဝန်ကြီးချုပ်ဟောင်းမဟာတီးယားကသူ့ယာဒူးဆက်ခံမဲ့သူအဖြစ်အန်ဝါအစ်ဘရာဟင်ကိုယှထားတာပါ။ဒါပေမဲ့အန်ဝါအစ်ဘရာဟင်ကိုအာဏာလွှဲမပေးရအောင်အစိုးရအသစ်ဖွဲ့ဖို့ဝန်ကြီးချုပ်မဟာတီးယားရဲ့ပါတီနဲ့အတိုက်ခံအဖွဲ့တွေကအဖွဲ့ဝင်တချို့ကြားမှာဆွေးနွေးမှုတွေကြောင့်ဝန်ကြီးချုပ်မဟာတီးယားယာဒူးကနှုတ်ထွက်ခဲ့ပါတယ်။နှစ်ပေါင်း60နီးပါးအုပ်ချုပ်ခဲ့တဲ့အာဏာရပါတီဟောင်းဖြစ်တဲ့ညီညွတ်တော်အမျိုးသားအစည်းအရုံး UMNO ကလည်း Islamic Party ဖြစ်တဲ့ PAS နီးတူမူဟီဒင်ကိုထောက်ခံထားတာပါအခုလိုဘရင်ရဲ့ဆုံးဖြတ်ချက်အပေါ်ကိုမကြေနပ်တဲ့အတွက်စနေနေ့ကမြို့တော်ကွာလာလမ်ပူမှာလူ200လောက်စုဝေးဆန္ဒပြခဲ့ကြပါတယ်ရှင
်တနင်္ဂနွေနေ့ညရက်ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့မတ်မြသတင်းအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီကလရန်စီမံကိန်းကကာအတိုက်ခိုက်ခံရတဲ့သတင်းနဲ့စကြပါမယ်။မြန်မာနဲ့အိန္ဒိယအစိုးရတို့အချင်းချင်းပူးပေါင်းဆောင်ရွက်တဲ့ကလရန်စီမံကိန်းမှာသုံးမဲ့လောင်စာဆီနဲ့စားနပ်ရိက္ခာတဲတဲ့12ဘိန်းတက်ကုန်တင်ကားကိုချင်းပြည်နယ်ပလက်ဝမြို့နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA ကမနေ့ကမီးတင်ရှို့လိုက်တယ်လို့ချင်းပြည်နယ်အစိုးရဘက်ကပြောပါတယ်မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်လုံခြုံရေးအားနည်းလို့စီမံကိန်းဟာတတ်မှတ်ရက်အတွင်းပြီးစီးနိုင်တဲ့အခြေလက်မရှိတဲ့အကြောင်းဖေးဝေမြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါ ချင်းမြင့်နဲ့ပလက်ဝါမြို့နယ်မှာကလတန်စီမံကိန်းတည်ဆောက်ရေးလုပ်ငန်းခွင်အသုံးပြုဖို့စက်သုံးစီနဲ့ဆန္ဒရိက္ခာတင်ဆောင်လာတဲ့ဆန္ဒပင်းရင်ကိုပလက်ဝါမြို့မြောက်ခင်မှာရခိုင်လက်နက်ကိုင်အဖွဲ့ကနေမိရှုဖြက်စီးခဲ့တယ်လို့ချင်းမြင့်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်မနေ့ကခန္ဓာကြီးဝန်ကြီးလာမှာဒီဆန္ဒပင်းကမိရှုခါနဲ့အခုကျွန်တော်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံဒီဇွန်ပူလန်းဖောက်နေလမ်းဖောက်နေတဲ့အဲဒီအိန္ဒိယဆိုင်ကနေပြီးတော့သူတို့ရဲ့ဆက်ရံတရားတွေမောင်းဖို့သူတို့ရဲ့ဝန်ထမ်းတွေစားဖို့အဲ့ဒါကိုဒီစစ်တေကြောက်တော့ကတဲရတာခက်ခဲဖြစ်တဲ့အတွက်ပခုတ်ခူကနေပြီးတော့ဒီဇယ်စီနောက်ကအောက်တင်းစီနောက်ဆန်စီစားပေးပေါ့နော်ဒီအရာဒီကိုဖယ်လာတော့ဆက်နှစ်ပိတ်ကအကြည့်ဘလဝရောက်ခါနေ15မိုင်မတူတူဘလဝမှာတဲမှတ်120နားလေးမှာအဲ့ဒီအဖို့ရရက်တက်ပြီးတော့မှအဲ့ဒီကားကိုဆစ်ဆီးပြီးတော့ဒီရှုလိုက်တာပေါ့နော်ဟို73စီပါရီတာမီးရလဲချက်ချင်းလောင်ပြီးတော့ကားကစကက်လီတာပဲကျန်တော့ဆက်နှစ်ပိတ်က
ဖေဖော်ဝါရီ29ရက်နေ့ပခုတ်ကူဘက်ကတင်ဆောင်လာတဲ့73စီနဲ့ဆန္ဒရိက္ခာတင်ရင်ကိုပလက်ဝါမြို့နယ်မိုင်တိုင်120နီးမှာမိရှုဖြက်စီလိုက်တာလို့သူကဆိုပါတယ်။စီမံကိန်းအတွက်အသုံးပြုမဲ့လောင်စာစီနဲ့ရိက္ခာတင်ရင်မိရှုလိုက်တာနဲ့ပတ်သက်လို့အေးပြောခွေရခိုင်ဒုက္ခကတော့
လို့လို့စီတော့ကျွန်တော်အသေးစိတ်တော့မသိသေးဘူး။ဒါမဲ့လို့ပြေကြတာကတော့ဒီကျွန်တော်တို့ကတော့ထုတ်ပြန်ချက်တွေလည်းအချင်းချင်းထုတ်ထားပြီးအဲ့လိုမျိုးတခုခုနေယူသွားလာမယ်ဆိုလို့ရှိရင်ဒီစစ်ဖြစ်နေတဲ့နေရာတွေမှာအကြောင်းကြားပြီးမှသွားလာပါဆိုတဲ့ဥစ္စာကိုကျွန်တော်တို့ကကတာအချင်းချင်းဟိုထုတ်ပြန်နေတဲ့ထုတ်ပြီးတော့ပြောထားတာရှိတယ်။စစ်ဖြစ်နေတဲ့နေရာထဲမှာတပင်းမသေးသေးအဲ့လိုမျိုးသွားလာလို့ရှိရင်တော့နေချင်းတပ်ဖွဲ့တွေကတော့သူတို့ဟိုလောက်တဲ့လောက်ခိုက်တာတော့လုံးပါ
2019ခုနှစ်နိုဝင်ဘာလ30ရက်နေ့မှာပလက်ဝမီဆိုရာလမ်းစီမံကိန်းအတွက်တည်ဆောင်လာတဲ့တင်မောကိုအေရခိုင်နဲ့နဲ့ကန်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြီးခဲ့တဲ့မလ16ရက်နေ့တုန်းကကလတန်မြစ်ကူးသရားတွေအုံပြုဖို့ရန်ကုန်ကနေတင်မောနဲ့တည်ဆောင်လာတဲ့သရားတန်ပေါင်းတန်ချိန်300နီးပါးကိုအေဖွဲ့ကနေမိရှုဖြည့်ဆည်းခဲ့ပါတယ်ဒီလိုပစ်ခတ်ရတာဟာပစ္စည်းတင်ဆောင်မှုမှာအေဖွဲ့ကိုအကြောင်းကြားမှုမရှိတယ်လို့စစ်တပ်ရဲ့လက်နက်ရိခတ်တင်တင်ပေါ်တွေပါလာလို့ပြစ်ခတ်ရတာဖြစ်တယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်ဒီလိုလုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေတွေကြောင့်မြန်မာနဲ့အိန္ဒိယနိုင်ငံဆိုးရွားတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘက်ဆုံစီမံကိန်းဟာတမန်ရဲ့ပြည်စည်းအောင်မလုပ်ဆောင်နိုင်ဘူးလို့စီပင်ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်အိန္ဒိယဆိုးရွားနဲ့မြန်မာဆိုးရွားရဲ့လုပ်တဲ့စီမံကိန်းပေါ့နော်2019လောကဟိုလုပ်တဲ့စီမံကိန်းပေါ့အခု2020ဟိုမီလာဆိုပြီးရမယ့်စီမံကိန်းမင်းမေအေဂျာနာနဲ့မလုံးကြုံတာနဲ့အဲဒီဝန်ထမ်းတွေတို့လက်လုံးလို့မရတာနဲ့အဖန်ခံရတာနဲ့အဲ့လိုမျိုးတွေကြောင့်နှုံးလေးကျန်ကြပြောဘူးဒီသူ့ရဲ့မူလတက်မှတ်ထားတဲ့2020မေလမှာပြောင်းလောအောင်စီမံကိန်းမှာဒီနောက်ကျနေပြီပေါ့နော
်ဒါအပြင်ချင်းမြင့်နယ်ပလဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဖေဖော်ဝါရီပထမပတ်ကစပြီးတော့ကြောက်တော့ပလဝါရေလန်းကြောင်သွာလာမှုရပ်ဆိုင်းခဲ့တာပါလက်ရှိပလက်ဝါမြို့နယ်မှာအခြေခံစားသောက်ကုန်တွေဈေးသက်နေတယ်လို့ဒေသခံကုကျော်မြင့်ကပြောပါတယ်
။စားသောက်ကုန်ကလည်းကလုံးစင်းနှုံးနေတာပဲ။အေးဘာမှမရှိဘူးကိုစံတော်ပါလို့ဆိုရင်လည်းပြတ်ကုန်ပြီးဒီအတွက်တော့ဘာလို့ဆိုရင်လည်းတပိတ်တာကို6000တက်တော့ဆိုရင် 4000 အဲ့လောက်တောင်ပြင်းနေပြီ။
တိုင်းနဲ့ပြည်နယ်နဲ့ကချင်းပြည်နယ်ဟာဖွံ့ဖြိုးမှုနောက်ကျဆုံးနဲ့လမ်းပတ်ဆက်သွယ်ရေးခက်ခဲဆုံးပြည်နယ်လည်းဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အေအေတို့ကြားစိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝမြို့နယ်ဟာညမဆွေရအမိတ်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေလည်းဖေဖော်ဝါရီလ3ရက်နေ့ကစလို့ဖြတ်တောက်ချင်းခံစားရပါတယ်ခင်ဗျာ
။နိုင်ငံရင်ပြောပြခဲ့တာပါရှင်။အခုမြန်မာရေဆွနေကန်စီစဉ်နာဆင်ချိန်ရောက်ပါပြီ။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုဟာဥရောပအာဖရိကတွေအထိပြန့်နှံ့ရောက်ရှိနေပေမဲ့လို့တရုတ်နဲ့မိုင်းထောင်ချီပြီးတော့နေချင်းထိဆက်နေတဲ့မြန်မာနိုင်ငံမှာတော့ကူးစက်ပြန့်နှံ့မှုတိတ်မကြရသလိုယောဂါဖြစ်တယ်ဆိုတဲ့လူနာလည်းမတွေ့ရသေးဘူးလို့သိရပါတယ်မြန်မာနိုင်ငံကျန်းမာရေးဆောင်ရှောက်မှုတိတ်ကောင်းနေလို့လားရှာဖွေဖော်ထုတ်မှုညံ့လို့လားမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ရဦးတင်မောင်သားဆရာဒီပြင်းရောဆရာကိုကျွန်တော်ဆရာဝန်တယောက်အနေနဲ့ဆက်သွယ်မြင်းမြန်းလူတာဖြစ်ပါတယ်အဓိကအကြောင်းအရာကတော့တရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာတိတ်အင်းဒီချင်းစိတ်နှိစက်တဲ့နိုင်ငံဖြစ်ပါတယ်နေဆက်ဒေသချင်းဆက်ဆက်နဲ့မိုင်းမောင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေဆက်ဖြတ်တဲ့ဂိတ်ဆိုတာလည်းပဲတနေ့ရက်ရက်ဖြတ်လို့ဖို့လိုတာမဟုတ်ပါဘူးရွာတရွာထဲမှာခလဲကနေဆက်ဖြတ်နေဆက်မြင်းကဖြတ်နေတဲ့အိမ်တိမ်ထဲမှာအိမ်အင်ယူကန်ကဒီဘက်မှာအင်အဖေခန်ကဟိုဘက်မှာစသဖြင့်ဖြစ်နေတာလေအများကြီးရှိတဲ့ကိစ္စပါဒီနေဆက်ကဆိုတော့လောက်နေဆက်ချင်းတွေ့နေတဲ့ဒေသမှာကမ္ဘာနိုင်ငံတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားမှုနဲ့နှိုင်းယှဉ်လိုက်မြန်မာပြည်မှာမရှိဆုံးအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှန်ရက်လားဗမာဘက်က အမှန်တကယ်စမ်းစစ်ကြည့်နိုင်ရလားဆိုတာမေးချင်တာဖြစ်ပါတယ်ပထမဆုံးဆရာသိထားတဲ့မြန်မာနိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဒီရောဂါနဲ့ပတ်သက်တဲ့အခြေအနေကိုဆရာဘယ်လောက်သိထားပါလဲဆရာ
ဆရာဘုရားအားဖြင့်တော့ဟိုဒီလိုတုတ်ကွေးလေးပါလေဖြစ်တယ်ပေါ့နော်ဆိုရင်ကျွန်တော်တို့ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျန်းမာရေးဝန်ကြီးဌာနကလင်းနဲ့ထားပြီးလုပ်လေလုပ်ထားရှိပါတယ်ဥမာလင်းနေမှာကျွန်တော်တို့ဒီကိုပူချိန်တွေကိုရှာဖွေတဲ့ဟာမျိုးစစ်ဆေးတဲ့ဟာမျိုးကျွန်တော်တို့ပြန်သွားတဲ့အခါနိုင်ငံသားခီးတရားတွေပြန်လာတဲ့အခါမျိုးတွေမှာလည်းအဲတွေ့ရလေးရှိတယ်လေအဲ့တော့တကယ်တွေ့ပြီဆိုလို့ရှိရင်လည်းကျွန်တော်တို့ဟိုဟိုပြည်ပြချာချာလေးတော့စနစ်တကျလေးအဲလုပ်တွေလုပ်တာရှိပါတယ်ကျွန်မရဲ့ဘူးဌာနအနေနဲ့ဆိုလို့ရှိရင်တော့ဆိုတော့အတတ်နိုင်ဆုံးတော့တုတ်ပြန်ဆောင်ရဖို့လုပ်နေတယ်အဲတခုကျွန်တော်တို့တစ်ဖက်မှာလည်းအားမရကြတဲ့ကျောဆူတန်တွေကိုလည်းကြားရတယ်ပေါ့နော်ဆိုတော့ဘာလို့လဲဆိုတော့ဥမာအဖြစ်နေဆက်ချင်းဆက်ဆက်နေပြီးတော့အဲနေဆက်ကိုမပိတ်ဘူးလားလို့ပြောတဲ့ဟာမျိုးပေါ့နော
်နေဆက်ကလည်းပျက်ခက်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေးနေတာဆရာလေးစိတ်အဝင်ထွက်ဆိုရင်တော့ဒီနေရာကတော့ပိတ်စည်းစားတဲ့ facility လည်းပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီပြီးဆက်ဆက်နေဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကကန်စစ်စစ်နိုင်တယ်လို့ပြောလို့ရမှာလဲဆရာနော
်အဲနေဆက်ကိုဟိုကြောင်ချီပြီးရှိတယ်ဆိုရင်မလို့ဖြစ်တာကဒီဝူဟန်ကရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်ကနေဆက်ကတရုတ်ပြည်အနောက်ပိုင်းပေါ့အဲ့တော့တရုတ်ပြည်နဲ့ရှေ့နဲ့အနောက်ဆိုတာကကျွန်တော်တို့အတော်လေးဝေးกว่าသေးတယ်ဗျနိုင်ငံချင်းတော့ဆက်ဆံနေတာပြောတာကျွန်တော်လေးရင်နဲ့သွားမယ်ဆိုလို့ရှိတော့ကျွန်တော်ချင်းနဲ့9နာရီ6နာရီနဲ့9နာရီခီးလောက်ရှိတယ်ဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပိုပြီးတိတိကျကျပြောရင်ဝူဟန်နဲ့အဆက်ဆက်ရှိလားဆိုတာပုံမှန်မှန်ပဲပုံပြီးပြောတင်တယ်လို့ကျွန်တော်ထင်တယ
်အဲဒီကျမရေးဝန်ကြီးဌာနကဒီ February 23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပွားသူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေထားတာတွေ့ရပါတယ်အဲ့လောက်ထိတော့မှန်နိုင်ပါလားရော
အဲမြန်မာနိုင်ငံမှာကူးစက်မှုမရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်မှာနားလည်မှုပေါ်မှာမူတည်ပါပေါ့နော်ကျမဝန်ကြီးဌာနတို့ဌာနတွေနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိတဲ့ညအแทမှာတော့မတွေ့သေးဘူးဆိုတော့အဓိပ္ပာယ်ပါ။เนาะမြန်မာတိုင်းကလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူး။เนาะဒါကြောင့်မို့ပြားသွားဖြင့်ပြောရတဲ့အခါမှာတော့မြန်မာနိုင်ငံမှာသူတို့စစ်ဆေးသည်။မတွေ့သေးဘူးဆိုတော့အဓိပ္ပာယ်ပါ။ဒါပေမဲ့အဲမာတောင်ကိုရီးယားကနေအဲအမျိုးသမီးကြောင့်ဒီတောင်ကိုရီးယားလာတဲ့တူရစ်ကြောင့်မြန်မာပြည်လာတယ်တွေ့တယ်ပြန်သွားတယ်အဲ့ဒီညလူနဲ့ဆက်ဆက်ခဲ့တဲ့လူတွေဘယ်လိုရှိတယ်ဆိုတော့တောင်ကိုရီးယားနေပြန်ပြီးသတင်းပို့ပေးတယ်။ဒီမှာလည်းကျမရဲ့ဌာနကသွားပြီးတော့ကြည့်တယ်ပေါ့နော်။ကြည့်ရဆက်ဆက်တယ်။ဆိုတော့ကြည့်ရတာကတော့ကျွန်တော်ထင်တယ်အိမ်မှာပဲအဲဒီလူတွေကိုစောင့်ကြည့်တဲ့တသက်ထားပြီးစောင့်ကြည့်တဲ့သဘောမျိုးရှိနေမယ်ထင်တယ်။ကျမရဲ့ပညာဘေးတော့ပေးခဲ့တယ်။ဆိုတော့ဒါတဲ့ပို့ပြီးလုပ်ဖို့လိုမလားပေါ့နော်။ဒီလိုထိတွေ့ခဲ့တဲ့လူတွေဥမာအားဖြင့်ဒီပါဆိုလို့ရှိရင်အဲ့ဒီလိုထိတွေ့ခဲ့တယ်ဆိုလို့ရှိရင်ကိုเนาะကျွန်တော်တို့14ရက်လောက်ကထားတဲ့နေရာလေးရှိတယ်ဥမာအဖြစ်မန္တလေးမှာဝူဟန်ကပြန်တဲ့လူတွေအတွက်ထားတဲ့နေရာကိုဖွင့်တယ်ရန်ကုန်မှာဖွင့်တယ်လို့ကျွန်တော်ဒီဘာအမည်မကြားသေးဘူးပေါ့ပြင်ဆင်တာရှိသလားပေါ့မန္တလေးမှာပြင်ဆင်တဲ့ကော်မတီဖွင့်တယ်ရန်ကုန်မှာဖွင့်သလားပေါ့เนาะပြီးရင်တူရစ်အခုပြောရတယ်ပြုတ်အကူရခီးသွားတွေလာသွားတယ်ဖြစ်လာတယ်ဆိုရင်အဲ့ဒီ tourism site လို့ပြောတဲ့ပကံညောင်ဦးเนาะပြီးတော့တောင်ကြီးအင်းလေးအစဒေသတွေမှာရောဒီလိုပြင်ဆင်ချက်တွေအသင့်ထားသလားပေါ့เนาะအဲ့တော့ quarantine လုပ်တယ်ပေါ့เนาะလူတွေကိုတီးကြထားလိုက်မယ်လို့ဆိုရင်အဲ့ဒီပြင်ဆင်ထားမှုမှာကျွန်တော်တို့သတင်းမတွေ့ရမန္တလေးကလွဲပြီးကြံတာမတွေ့ရ
ဟုတ်တယ်အဲ့အဲ့ဒီဟာကျွန်တော်လည်းအဓိကအဲ့ဒါကိုမေ့ချင်တာပါဆိုတော့ကျွန်တော်နိုင်ငံတွေကတော့နေရာတော်တော်များများမှာထားပြီးတော့ပို့ပြီးတော့ view site စောင့်ကြည့်နိုင်မယ်ပေါ့လေမြန်မာနိုင်ငံမှာရောအဲ့လောက်ထိလုံနိုင်တဲ့ facility တော့ရှိရလားလောက်တော့လုံနိုင်ရလားဆိုတာအဓိကမေ့စရာဖြစ်မယ်လို့ထင်ပါတယ်ဘလို့ကျမရေးဝန်ကြီးဌာနကသူတို့တွေ့တဲ့စီးရင်ရတာသူတို့ပြောလိုက်တာတပြည်လုံးမှာတကယ်ဖြစ်နေတဲ့အခြေအနေနဲ့တော်လေးများကွာဟနေသလားအဲ့ဒါကွာဟနိုင်တဲ့အခြေအနေရှိနေပေါ့
ကျွန်တော်တို့ပြောလို့တော့မရဘူးပေါ့နော်ကျွန်တော်ထင်တယ်ဘယ်သူမှပြောလို့ရမှာမထင်ဘူးတော့ဘယ်တော့ဖြားလဲဒါပေမဲ့များသောအားဖြင့်ခုလိုပညာပေးထားပြီဆိုလို့ရှိရင်တော့
ပြားနာလို့ပြင်ပစီကန်းတွေကိုရောက်တယ်ဆိုလို့ရှိရင်ပြင်ပစီကန်းမှာထိုင်နေဆရာဝန်တွေကတရားကိုချက်ချင်းအကြောင်းကြားလောက်အောင်တော့ကျွန်တော်တို့အသိပညာเนาะဒီနိုးကြမှုရှိတယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကလူလူရဲ့တုံ့ပြန်မှုလူလူကလည်းတချို့ကမြန်မာနိုင်ငံလူလူရဲ့ကျမ်းမာရေးအစီ
ဘလောက်မြင်မှားသလဲညသာဖြင့်တချို့ကိစ္စတွေမှာမျက်စိကန်းတစ်စီမကြောက်စူးပြီးတော့ပြောကြတဲ့သဘောမျိုးဟိုတုန်းကရှိခဲ့ပါတယ်အခုခါမှာတော့လူလူဟာအဲ့ဒီလက်ကိုစမ်းစင်မှုတို့ဒါလိုအပ်တဲ့နှခေါင်းစည်းအုပ်ထားဖို့ဘာလို့ဆိုတာကသူတို့ကတတိလူတိုင်းလူလူသတိရှိကြပါရဲ့လားအဲ့ဒီပစ္စည်းအရေတက်ကတော့လုံလောက်ရှိရလားဆရာကြီးဟိုလူတွေမှာအသိရှိပါတယ်အခုလောက်ပြောနေကြပြီဆိုရင်သူတို့တတိနေကိုကြားန ကျွန်တော်အစိုးရရဲ့ခန်းကဏ္ဍအဲ့ဒီမှာအရေးကြီးပါတယ်အဲ့ဒီနေရာမှာအားနဲ့ချက်ရှိတယ်လို့ကျွန်တော်ထင်တယ်ဥမာအားဖြင့်ကျွန်တော်တို့ကလူတွေသွားလာကြတဲ့နေရာမှာလက်ဆေးဖို့ကျွန်တော်တို့ပြောပေမဲ့လက်ဆေးဖို့စပ်ပြားเนาะကျွန်တော်တို့ဓာရီကအစိုးရကတာဝန်ယူဆောင်ရမှာအများကြီးလူဆရာကိစ္စဖြစ်တဲ့အတွက်ကြောင့်လက်ဆေးဖို့ရေးဘောနော်ဥမာကျွန်တော်တို့ကအမိုက်ကိုစနစ်ကျစွန့်ပစ် ကျွန်တော်အားနေတဲ့အထူးသဖြင့်ဒီခစ်တဲ့အစိုးရလေးပေါ့နော်အစိုးရတွေကများလို့အဖြစ်ပညာရေးနဲ့ကျန်းမာရေးကသူတို့ရဲ့အဓိကကြတဲ့အလို့ဖြစ်နေထားတယ်။
ညီမနိုင်ငံဘာကအဲ့ဒီနှစ်ခုအဓိကကြတဲ့အလို့အနေနဲ့မထားဘဲနဲ့တခြားသောကိစ္စတွေဟာပုံပုံကြီးကျယ်တကယ်တော့လုတ်ပြီးတော့ဘာမှအကောင့်ထဲမပေါ်လာတာမျိုးတွေ့ရတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကျန်းမာရေးအသုံးစရိတ်ပညာရေးအသုံးစရိတ်တွေကိုအရင်ကတည်းအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေ့ရပါတယ်။အဲ့ဒီဟာကလုံလောက်ရှိပါရဲ့လားအခုလိုပြည်သူလူထုအသိပညာကျန်းမာရေးဆောင်ရှောက်မ
ตัวเนี่ยมาต้องนั่นเลยรู้เปล่าเลยคุยเชียงสิทธิ์ชาวบ้านดูอุมาอาพี่สาวุเรียบยาร้องอาพี่ต้องดูจ้าเนาะสาวุเรียมาลงพบบ่าวลูบาร์เลยทำไมสาวุอาจจะเพิ่งก็กูเรียกเป็นสัญญาณเนี่ยบ่เลยอ่ะชาเบลัยเดตดาวเวงกันเนี่ยยาชีเรียกเป็นสัญญาณเนี่ยแต่ยังบอกสาวุเรียกโดนสาวเดอแล้วจะมาให้สายใจสาดีดูดูอะไรอยู่ว่าไม่ปัญญาเอ๋กเลยเรียกปัญญาเอ๋ดูได้ปุ่นยาเรียมาต้องตลอด เนาะเปลี่ยนพี่เราบัจจัยกูต้องตัดเด็กข้ามมาหัวว่าปัญญาอิสระต้องเสกกูบลูคเวชชาบีต้องทะเลสุดเลยนับตั้งแต่สัวมาปุ่นนี้เป็นตามุเจ้าหนูอันนี้เลยจำไว้ฐานะกันเลยทารีกูดีที่เจ้าหนูเพื่อนจับบุเพื่อนจับเลยเพื่อนจับทารีไม่ใช่บุถ้ามาเอ็นจีโอที่กันเลยเอริลอฟที่ต้องสุดเลยต้องสุดทารีไม่ใช่เด็กบุเนาะเอริลอฟเจ้าหนูว่าคนอาเซียนไม่ได้มีงงอ่ะไม่ได้เด็กมีงงเช็ดเลยปุ่บีเอ็ดเซ็กซี่บุเลย อุมาสาวุเรสาวเดียเนี่ยบาเฟียไฮชาบีโรจามาเอ็ดเซ็ตตัวลาบอบ้าก็สาวุสาวเดียตัวเจ้าการทรายเนี่ยกูเนี่ยชาบีเนี่ยดูจามาเนาะเจ้าหนูดีชาซามุปาเร่แสดงมือมันชีบุโรมาเบียวไหนบุดูดีอันนี้สุดตลาดเบียนนักบ้านมาดูยีเนี่ยเสียวช่วยซาบลาวมีตัวลาวาเลยนี่สิเสียวมวยทองไหนมึงก็เอาปุ๋ยตัวลาวาซาอะไรเนี่ยเสียที่เราเนี่ยชิมยาบ้าง
เสียส่วนแล้วเช่นเนี่ยพี่น้องเจ้าหน้าเสี่ยวมวยทั้งหมดเนี่ยเนี่ยพี่น้องชอบใจเลยเพราะเราส่วนเจ้าหน้าอีทวีก็ตัวนี้เนี่ยแหละเออเสี่ยวที่เราเนี่ยเจ้าหน้าไม่ช่วยเจ้าพี่เราสูรุษีเราไปมาพี่เราเลยเสี่ยวมวยเนี่ยตู้เสี่ยวมาลาพี่เราลุกเด็กขามาเสี่ยนั่นเองกูเอ็งก็เลยโดนไปยังไงมาอันนี้จะเสี่ยวอ่านั่งเงียบเลยแต่นั่นเนี่ยจะเสี่ยวพี่ฟังว่าลูกยีเดียหามีบ่เนี่ย เอริโลเซโกบมาโลสลงบ่เนี่ยเส้นที่เสียวเนี่ยพี่ตัวเดียวลูกจุดนั้นเป็นยังไงพี่เอริโลที่ยี่ด้วยบ้านใส่หน้าบ่เอ็มตั้งกูเน่งจ้าตัวเดียวยี่ตัวเดียวมีอายยาบุตรเสียสุดแล้วเท่ามาจูงจ้างเงินเดือนเดียวที่ตัวเจ้าหน้าที่ไปเขียนบ่เนาะจุดนั้นเอาเจ้าหน้าที่ตัวบีเดียเขียนมาเปลี่ยนบีโร่ช่วยชาวบ้านเลยถ้าเจ้ามือถ้าเป็นน้องอ่ะเด้อถ้าเป็นน้องเนี่ยเด้อตั้งใจลูกมีอายุลูก
ชนะเช่นนี้ผู้เชี่ยวชาญตายยังจะมาเยี่ยมสุนุกันซีซั่นก็น่าสนใจอะไรวะเช่น
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ1ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ19 25 32လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းစီစဉ်မှာတော့မြမပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လင့်ခင်သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမန်းအင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ်ရှင်
ခုဆိုရင်ပြည်တော်စုလွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုကိုဆွေးနွေးနေကြပါပြီ။တမတော်နဲ့ပြည်ခိုင်မျိုးဘက်ကတင်တဲ့ဥပဒေမူကြမ်း5ခု၊ NLD ဦးဆောင်တဲ့45ဦးကော်မတီကတင်တဲ့ဥပဒေမူကြမ်း2ခု၊စုစုပေါင်း9ခုကိုပေါင်းပြီးဥပဒေမူကြမ်းတစ်ခုအဖြစ်အပိုင်းနှစ်ပိုင်းခွဲတင်ထားတာကိုဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဆင့်ပြီးရင်တော့ပြင်ဆင်ချက်မှာပါတဲ့အချက်တစ်ချက်ချင်းစီကိုမဲခွဲဆုံးဖြတ်အတည်ပြုကြပါဦးမယ်။ငကိုတော့ကဒီဥပဒေကြမ်းကိုဆွေးနွေးဖို့လူစည်းတောင်းတဲ့အခါတမရသာကိုစလေအာလိုနီပါအပါဝဲကိုစလေစုစုပေါင်း282ယောက်ဆွေးနွေးမယ်ဆိုပြီးစည်ရင်တက်လာပါတယ်။သိမ့်များလုံးနဲ့အရေးအတွက်ဖြစ်နေတာကြောင့်လွတ်တော်နိုင်ငံကက149ယောက်ကိုပဲဆွေးနွေးခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲမှာ NLD အမတ်အယောက်90တမရသာကိုစလေအယောက်90နဲ့အခြားပါတီအသီးသီးကအမတ်49ယောက်ပါဝင်တာတွေ့ရပါတယ်။ခုဆိုရင်ဆွေးနွေးမှုတွေလည်းအတော်ခီးရောက်ခဲ့ပါပြီ။ဆွေးနွေးသူတွေထဲမှာတမရသာကိုစလေတွေအများကြီးပါဝင်နေတာမို့အဲ့ဒီဆွေးနွေးချက်တွေထဲကနေဒီကနေ့တမရတော်ခေါင်းဆောင်တွေရဲ့နိုင်ငံရေးအရာရည်တည်ချက်2008ဖွဲ့စည်းပုံအပေါ်သဘောထားတွေကိုလည်းထင်ထင်ရှားရှားမြင်လာရပါတယ်။ဆရာနာရှင်စနစ်ကနေအပြောင်းလဲလုပ်ခဲ့တာ6နှစ်ကျော်ရှိလာတဲ့ဒီနှစ်ကာလတမရတော်ရဲ့ရည်တည်ချက်ဘယ်လိုရှိနေလဲဆိုတာလေ့လာတင်ပြသွားပါမယ်
။အခုလွှတ်တော်ရဲ့ရောက်နေတဲ့ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းနဲ့မှာ NLD ဦးဆောင်တဲ့45ဦးကော်မတီဘက်ကတင်ထားတဲ့လာမယ့်တတိယအကြိမ်လွှတ်တော်တက်တန်းကာလကစတက်မတော်သားကိုယ်စားလှယ်ဦးရေကို15ရာခိုင်နှုန်းကနေ10ရာခိုင်နှုန်း2030ပြည့်နှစ်အရောက်မှာ9ရာခိုင်နှုန်းအထိ short ချဖို့အဆိုပြုချက်လည်းပါဝင်ပါတယ်။အဓိပ္ပာယ်ကတော့လွှတ်တော်တွင်တက်မတော်သားကိုယ်စားလှယ်တွေပါဝင်မှုကို10နှစ်အတွင်း25ရာခိုင်နှုန်းကနေ9ရာခိုင်နှုန်းအထိ short ချဖို့ရည်ရွယ်တာပါ။လွှတ်တော်ရင်းဆွေးနွေးချက်တွေအရတက်မတော်ခေါင်းဆောင်တွေဘက်ကဒီအချက်ပြင်ချင်တာကိုခါခါတီးတီးငင်းပယ်ပါတယ်အကြောင်းပြချက်ကတော့နိုင်ငံမှာတိုင်းဒေသလက်နက်ကင်တွေအရေးရှိနေသေးတယ်ဒီအရေးတွေကိုကင်တွေဖြည့်ရှင်းပြီးကမှငြိမ်းချမ်းရေးရပြီးကမှတက်မတော်ဟာနိုင်ငံရေးကနေထွက်ခွာသွားမယ်တနည်းလွှတ်တော်တွင်အလိုလျောက်ပါဝင်မှုကနေဆုတ်ခွာမယ်လို့ဆိုပါတယ်နမူနာအားဖြင့်လည်းအင်ဒိုနီးရှားနိုင်ငံမှာတမရဆူဟာတူလက်ထက်တက်မတော်သားတွေလွှတ်တော်ရင်းပါဝင်နေမှုကနေတဖြည်းဖြည်းဆုတ်ခွာသွားတာမျိုးလုပ်ခဲ့တယ်။အဲ့ဒီအချိန်အင်ဒိုနီးရှားမှာအာချေးပြည်နယ်မှာတပုံထတာလောက်ပဲရှိတယ်။မြန်မာနိုင်ငံမှာတော့နိုင်ငံအနှံ့အပြားမှာလက်နက်ကိုင်ပုံကံမှုကရှိနေတယ်။ဒီလိုအခြေအနေမျိုးမှာတက်မတော်အနေနဲ့နိုင်ငံရေးကနေထွက်ခွာသွားဖို့လွှတ်တော်ရဲ့ပါဝင်မှုကနေဆုတ်ခွာသွားဖို့မဖြစ်နိုင်သေးဘူးလို့ဆိုလိုတာဖြစ်ပါတယ
်။ဒါနဲ့ပတ်သက်ပြီးတမရသာကိုစလေဘုံမှုထက်လင်းက1958 1962 1988ခုနှစ်များမှာတမရကတိုင်းပြည်အာဏာရယူခဲ့ရတာကိုမှန်ကန်ကြောင်းပြောဆိုပြီးလက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးကာလဟာ6နှစ်လောက်ပဲရှိသေးတယ်။ပြည်တွင်းလက်နက်ကိုင်တောင်းကျမ်းမှုတွေပြည်ပပယောဂနဲ့ဝင်ရောက်ဆွတ်ဖက်မှုကြောင့်ဖြစ်ပေါ်လာတဲ့အကြမ်းဖက်တောင်းကျမ်းမှုတွေတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေရှိနေပြီးနိုင်ငံတော်၏အချုပ်အခြာအာဏာကိုထိပါစော်ကားရန်ကြံရွယ်လှုပ်ဆောင်မှုများရှိနေတာထင်ထင်ရှားရှားတွေ့ရလို့ဆိုပါတယ်။သူကအဲ့လိုပြောရမှာက Dilo chini miuma tamno da luto kuzile miyagu. Shocha lai mi suwaga. Malula ade bedwe sujo miya pipo la na imbare suvi. Tati beza gara on piyosu kebare. Tu biore bedwe sujo sura bagu kora le. Nauta da jay siya na temu miula sura guro. Shimbiya matuwa ke babu.
Lashi NLD usawne leza nga u gomdi baka. Dinlare pinsin pisue. เปียเปียลูเรอัจฉะเตียเนี่ยสลีแจชีดีไอ้นี่เดมาตํารอคันกนาโกช่อชะเมอัจฉะ42อัจฉะ Dariku Lemkanai Jang, Demroda, and Madriga, Sunu Dimpia Jabare, Demroda Gozele, Dubo Muji, Mumi Anga, Dikai Pio Paka, Dintare, Galonu Kore, Muda Gagwein, Lojoni Gansiye, Lopanguin, Dochebu, Gesago, Taukan Sunu Yi, Nemanang, Chelet, Shapui, Puei, Sin Kanzamia, Yakan Dine, Ye Gesago, ICC Ga, Diasin Yene Patepi, Nemanang, Yeti Jago, Kuladamga, Tritri Nila Gandri, Dimpia Gedi Gesa, ICJ do Nyamanangang Deyao Shinin di Gesa Sare Nangang Dwe Lung Ye Bare Gesa Mya Matangima Gansi Ne Ni Nai Sunwe Tino Le Lo Samu Mshige Ragule Dwe Shi Ya Bare Lu Suware Adepe Garo Demro Gansi Niha Yue Kau Khan Suya Ga Natang Shik Pwe Zibong Atai Sima Kankwe Ocho Nidi Dai Dago Jinnamu Mshi Dide Dabo Tamyo Shinira Dwe Mnyin Jaya Bare
People are in the second Lodo Ren Sunwe Mu Nao Song Sashi Maro ตํารวจาโกซเลบุมูจุเตี่ยวกไมค์ดาวน์โหลลွတ်တော်นายกะกะไมค์ไปบาเดไมค์ยะเดคาไอ้บุมูจุกะ2008ผ่อซีบงสู่รากูบะดูเรปาวินบิบะลูเยซเวบะลูปอปอกลาเดอะจองไอ้ผ่อซีบงโกနိုင်ငံသားဘန္ဒဆန်းရာကနှုံးဘလောက်ကမဲပေးလို့အတီဖြစ်ခဲ့ကြောင်းစသဖြင့်ရှေလျားစွာပြောဆိုပါတယ်လွတ်တော်นายกะကအဲ့လိုပြောဆိုမှုဟာလွတ်တော်တွင်ဆွေးနွေးချက်တွေနဲ့မဆိုင်ကံွက်မှုလည်းမဟုတ်တဲ့အတွက်မပြောဆိုဖို့တားမြစ်ပါ तू ब्योज ना को सब ब्योग के बारे तीमिंग वो ची ये पौषी बंबा तमरो वो दी नगरो पौषी बो चिका उबले को काको सोशल अधिकार टावों सीधी सोरा को अकाउंट है पौने दलालो ठेमा याजी बारे लुटोरे तमरो दारी ये सुनो जगो चोंगों दोंदा चिलाये तमरो हा नग डेमोक्रेसी फेडरल पीराजू पौधराने कई में फैसी बोपे पेंसे बोले सना मसी देवू सूरा प्याजा निभा जाओ टेम्पिया लिया बारे
उसी तो अम्मी अभी रिंदरिंग तंता चको नासिंगे आराबाशे खुला में इंगान्या टायरी लाइन सुनेगांगो पेको ब्याजेशे
မြန်မာနိုင်ငံမှာလူငယ်စုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာနှစ်ပေါင်းများစွာကလေးကရှိနေပြီးတော့မြန်မာလူခွင့်ရေးတွေ့တက်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ဆောင ညဒဲအလီလိုက်အစီအစဉ်မှာတုံ့သက်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမ်းကြမယ်တော်ရှင်ကိုကျေးဇူးပါတယ်ခင
်ဗျာ။လာမယ့်အင်္ဂါညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုမအေးတနာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုလည်းနှာစင်ကြရအောင်ပါရှင်။လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်
နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံး VOA အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကအမှတ်ချက်လေးတွေကိုပြောပြပေးကြပါမယ်နော်ဖြိုးဝေလိုင်းဆိုတဲ့ Facebook သောရရှင်ကအားလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်ဟုတ်ကဲ့ပါ Messenger ကရေးပို့လာတာအခုလို့ဆူတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကိုဖြိုးဝေလိုင်းလည်းကိုကျမ်းမာစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆူတောင်းပေးကြပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်သူကကိုဝင်းရဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအရိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်ဒီရောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်ကိုမျိုးထုံးကတော့တရင်တွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်ဟုတ်ကဲ့ပါကျမတို့ရေဒီယိုကနေတနေ့ကိုနှစ်ကြိမ်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ကြိမ်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော် website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောခြင်းပါတယ်ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOA ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်သုံးသက်ချက်တွေများများတင်ပေးပါတယ်ဟုတ်ကဲ့ပါကျမတို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တပ်ပိုင်ဆိုတဲ့သောရရှင်က VOA သတင်းကိုကြိုင်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတဲ့ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုတော့ကျမတို့သတင်းတချို့တဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောခြင်းပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်တော့ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့တော်ရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ဟုတ်ကဲ့ပါနားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့မဝါပါမဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ခြင်းလို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစေချင်ပါတယ်ဆိုပြီးတော့ VOA ကို Messenger ကနေပြီးတော့စာပို့လာပါတယ်။ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်။သူ့လိုမျိုးကျမတို့စီကိုသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ခြင်းတာဆက်သွယ်ခြင်းတာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော်။email လိပ်စာ bermes@voanews.com ကို email ရေးပို့နိုင်ပါတယ်။စာလုံးပေါင်းက bermes@voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီနေမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်တိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဒီဘက်ကတော့ငါလည်းပြောခဲ့ပူပါတယ်နော်။ကျမတို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆက်စားပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခု meter line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့ meter line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ VOA မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း website လိပ်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOA ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေးစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလိုအနေအထားတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘယ်ပါတီဘယ်အဖွဲ့အစည်းကိုအားမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လည်းကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စည်းရုံးသောအခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်စ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာ မိမိဆန္ဒမပါဘဲအတင့်တမစီရင်လေမရှိပါဘူးမိမိလှုပ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေရှိပါတယ်ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်မည်ဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီဟာပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းဟာဒီမိုကရေစီစံနှုန်းနဲ့ညီတည်မှုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရထောက်ခံမှုရဖို့အတွက်အစိုးရတည့်ရဲ့အနေနဲ့ဘလို့စူးစမ်းလှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်မှာနောက်ထပ်တော်ရရှင်တယောက်ကတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်။လက်ရှိမြန်မာနိုင်ငံအကြောင်းကိုတရစ်မှာဖတ်ရတာသိကုမချင်တဲ့ချင်စရာပါပဲ။နိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်နေရကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တော့ထင်ရတယ်။အထက်ကသူတို့စဉ်းစားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူး။တိုင်းရင်းသားလက်နက်ကိုင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြိုလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစောက်ဖို့မကြိုးစားကြသေးဘူး။လာရှိုးမျိုးကရုံးမပန်ဘုံပေါက်ကွယ်မှုဖြစ်ကတခဲကိုကြားလို့မကောင်းပါဘူး။နိုင်ငံရေးပညာရှင်တိုင်းရင်းသားလက်နက်ကိုင်တပ်မတော်တွေကိုပြောပြခြင်းပါတယ်။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေပေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လည်တိစောက်စေချင်တယ်လို့ပြောပြပါနော်
။အစိုးရနဲ့ပြည်သူအတူတူကလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိစောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီသွားရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့တော်ရရှင်နဲ့ကျမတို့ VOE ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးသတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့မေးလာပါရဲ့ရှင်။ဒီတော်ရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပိုပြီးရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOE မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြတ် Editor တယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါအောင်နော်။သူပြောထားတာနားထောင်ပြီးသွားရင်တော့ပိုပြီးရှင်းသွားမယ်ထင်ပါတယ်။
ကျွန်တော်တို့ရဲ့သတင်းတောက်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာအချိန်ရောလူပါပေးရပါတယ်သတင်းတောက်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းချင်းမျိုးနှစ်ခုကနေပြီးတော့တည်ပြုနိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်အလှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညှိနှိုင်းပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဘက်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အများအားကြိုးစားပါတယ်။ခုနကပြောသလိုပဲ3မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ
။ Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြစ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းကျမတို့သတင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်ရရှိနေကိုမြစ်တာဒေလက်ဆာတချင်းလေးတပုံနဲ့ဖြောပြေးပေးကြပါလိမ့်ဒီတစ်ပတ်ကတော့ဒီအမေရိကန်ပြည်အောင်စုမှလည်းဆင်နွှဲနေတဲ့အမျိုးသမီးတမိုင်းလာအထိမ်းမတ်အနေနဲ့မြန်မာတချင်းတွေကအမျိုးသမီးအဆိုတော်တယောက်ရဲ့တချင်းနဲ့ပဲထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ် ဒီဆက်ထက်မွေးနေ့တောင်းထားရမှာလဲမလာတရနေနဲ့နှစ်ရက်နေ့မွေးနေ့ရှင်နေဖြစ်တဲ့အန်တီဆူနဲ့အန်တီလူနောက်ပြီးတော့မလာရှင်နေမွေးနေ့ကြာရောက်တဲ့ကွယ်လွန်သူမေဘုတ်မေလာ၂၃ရက်နေ့မွေးနေ့ကြာရောက်တဲ့ဖွားဖွားကြီးမေညော့မလာ၃၀တရနေ့မွေးနေ့ရှင်အန်တီတူရိုတွေတူတူမာရီနဲ့မြေတီမြေမာရီတိုက်ကမွေးနေ့မြေတာဒေလက်ဆောင်ပါပါရီ
ဆိုထားတဲ့ message ဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီအိုအေမ
စဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်
။ညာစာတွေရေးထားတယ်နင်ဖမ်းမှမဖတ်ချင်ပဲ။အရင်လိုပြောနေကြဖုန်းသံလေးကဆက်သွယ်မှုအရေးအပြင်ပါ။စိတ်နဲ့ကိုယ်နဲ့မကတော်ဘူးပြန်လာမခုငါယူတော်မယ်နေမလို့တင်တယ်ဒီလိုတွန်းချေယူကဖြည့်ပြည့်တင်သားချက်ချင်းဆက်သွဲပြဲ
마이단나저의며마비가베사간나고드닌라니메넷케마레나우드제나세나이마레신쿠로투자산자드린냐시즌틴셋바메ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာထူးထူးခြားခြားအုံနောက်ခွဲစိတ်ခံရသူတဦးကတရော့ထိုးဝါသနာရှင်ဖြစ်ပြီးခွဲစိတ်ကုသမှုခံယူစဉ်တရော့ထိုးနေခဲ့တာပါကြောင့်လဲတခါလန်ဒန်မှာပဲနောက်ထူးခြားတဲ့ပြိုင်ပွဲတစ်ခုကတော့အနောက်တိုင်းမုံပြတဲ့လဲလို့ပြောရမယ်ပန်ကိတ်လုံနေတော့အပြေးပြိုင်တာဖြစ်ပါတယ်ဒီလိုထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မတ်အလိမ်မာတို့တင်ဆက်ထားပါတယ်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့ကအုံနောက်ခွဲစိတ်မှုတစ်ခုမှာလူနာတယောက်ကတရော့ထိုးရင်အုံနောက်ခွဲစိတ်မှုခံယူခဲ့ပါတယ်။လန်ဒန်ကင်းကောလိပ်ဆေးရုံမှာပြုလုပ်ခဲ့တဲ့ဒီခွဲစိတ်မှုမှာဆရာဝန်တွေကလူနာကိုအခုလိုတရော့ထိုးခွင့်ပေးခဲ့တာပါ။အသက်53နှစ်အရွယ်ဒက်မာတာနာဟာစီမံရေးရာအကြံပေးဟောင်းတယောက်ဖြစ်ပြီးတော့သူနဲ့သူ့ယောက်ျားဟာအင်္ဂလန်နဲ့အရှေ့တောင်ပိုင်းမှာရှိတဲ့ Eyes of White ကျွန်းမှာနေထိုင်သူဖြစ်ပါတယ်။သူ့အုံနောက်မှာအခြေတစ်ခုဖြစ်နေတဲ့အတွက်ဒီဟာကိုဖျက်ထုတ်ဖို့ခွဲစိတ်မှုကိုလုပ်ခဲ့ရတာဖြစ်ပြီးတော့ခွဲစိတ်တဲ့နေရာမှာ တရောထိုးနိုင်တဲ့စွမ်းရည်ကိုမထိခိုက်စေဖို့အတွက်အခုလိုစီစဉ်ခဲ့ရတာပါသူ့အုံနောက်အကျိတ်ဟာဘယ်ဘက်လက်အသုံးပြုမှုကိုထိန်းချုပ်တဲ့အုံနောက်ရဲ့အရှိတ်အဝါချမ်းနဲ့နီးနီးကပ်ကပ်တည်ရှိနေခဲ့တာပါအဲ့ဒီအကျိတ်ကို90ရာခိုင်နှုန်းအောင်အောင်မြင်မြင်ခွဲထုတ်နိုင်ခဲ့ပြီးတော့သူ့ရဲ့ဘယ်ဘက်လက်အသုံးပြုနိုင်စွမ်းကိုလည်းမထိခိုက်စေခဲ့ဘူးလို့ခွဲစိတ်ခဲ့တဲ့ဆရာဝန်တွေကပြောပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံဝေလာနယ်ကစုတစိတ်ပိုင်ရှင်မြင်းပူကလေးတကောင်ကိုကယ်တင်ခဲ့ရတဲ့အကြောင်းတင်ပြပေးပါမယ်ဒီသုံးနှစ်သားအရွယ်မြင်းပူလေးဟာတွင်းတစ်ခုကိုပြုတ်ကျနေတဲ့အတွက်ကယ်တင်ခဲ့ရတာပါဒီမြင်းပူလေးဖလိုဟာ12ပေကနေ15ပေလောက်နှက်တဲ့တွင်းနဲ့ကိုပြုတ်ကျနေတာကိုဒေသခံဘတ်ဟိုးကားတစ်စင်းကိုငားပြီးဒီမြင်းပူလေးပြန်ထွက်လာနိုင်စေဖို့အတွက်ညေသားတွေကိုဖြိုချလမ်းဖောက်ပေးခဲ့ရပါတယ်။ဒီဒေသဟာအရင်တုန်းကခဲနဲ့ကြောက်မီးသွဲတူးဖောက်ရာဒေသဖြစ်ခဲ့ပြီးအလျားလိုက်တူးထားတဲ့ညေအောက်လှန်ကောင်းတဲ့ဒီမြင်းပူလေးကျသွားတာဖြစ်ပါတယ်။အရင်တုန်းကတော့သစ်ပင်လေးတွေနဲ့ဖုံးအုပ်နေတာဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးတဲထန်စွာရွာသွန်းခဲ့ပြီးအပေါ်ယံညေသားတွေတိုက်စားသွားတဲ့အတွက်အခုလိုအပေါက်ကြီးဖြစ်နေတာလို့မြေပိုင်ရှင်ဖြစ်သူโจเซฟကပြောပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့ကသမိုင်းဝင်14ရာစုနှစ်ခရဲကရှိခဲ့တဲ့လေဒန်ဟောဈေးတစ်ခုမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ပန်ကိတ်လှိုင်ရင်အပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်ပါဝင်ရှင်ပြိုင်သူတွေဟာပန်ကိတ်လှုပ်ရင်အပြေးပြိုင်ကြရတာပါမီတာ20အကွာဝေးကိုအနည်းဆုံး3ချိန်ပြေးရတာဖြစ်ပြီးတော့ဒီပြိုင်ပွဲဟာနာမည်ကြီးပြိုင်ပွဲတစ်ခုဖြစ်ပါတယ်အနိုင်ရတဲ့အဖွဲ့ဟာ Chasing the Dream လို့စာတမ်းရေးထိုးထားတဲ့အကျော်ဒဲအိုးတစ်ခုကိုစုတစိအဖြစ်ရရှိမှာဖြစ်ပါတယ်။ Catholic Christian ဘာသာဝင်တွေရဲ့ဥပုပ်ဆောင်တဲ့ကာလမတိုင်ခင်ပထမအဦးဆုံးနေ့ကိုပန်ကိတ်များနေ့အဖြစ်လူသိများပြီးတော့အဲ့ဒီနေ့မှာအခုလိုပြိုင်ပွဲကိုကျင်းပခဲ့တာပါ။ပြိုင်ပွဲဝင်ကြီးကတော့အခမဲ့ဖြစ်ပြီးကြိုတင်စည်ရင်ပေးသွင်းနိုင်တယ်လို့ပြိုင်မဲ့နေ့မှာလည်းစည်ရင်ပေးသွင်းနိုင်ပါတယ်ခင်ဗျာ
။ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မတ်အလိမ်မာတို့တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုအသံလွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပါမယ်ရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာတယ်လို့တရုတ်ချက်မယာနာပိုင်းတွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံသူ983ယောက်ရှိပြီးတော့သေဆုံးသူ35ယောက်ရှိတယ်လို့ပြောကြားလိုက်ပြီးတော့ဒီကူးစက်ခံမှုအရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများဆုံးဖြစ်တယ်လို့လည်းတရုတ်အာဏာပိုင်းတွေကပြောပါတယ်။အခုဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ2880ရှိသွားပြီဖြစ်တယ်လို့လည်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောကြားလိုက်ပါတယ်။နောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3900ကျော်ရှိလာတဲ့အတွက်ခရီးရန်ဖျားကြောင်းတွေကိုပိတ်လိုက်တယ်လို့တောင်ကိုရီးယားနိုင်ငံဘက်ကပြောပါတယ်။စနေတနေ့ရဲမှာတင်ရောဂါပိုးကူးစက်သူ100ကျော်ရှိတဲ့နောက်မှာအခုလိုဖျားကြောင်းတွေပိတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အခုထိတော့ရောဂါပိုးကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးသူ18ဦးရှိပါတယ်ခင်ဗျာ။တရုတ်နိုင်ငံနဲ့ဒီနိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေစပြီးတော့တွေ့လာနေရပြီးတော့အဲ့ဒီနိုင်ငံတွေမှာလူတစ်ယောက်စီသေဆုံးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်လိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီနဲ့အကျိုးရွေးကောက်ပွဲမှာတော့ဒုသမရဟောင်းဂျိုးဘိုင်ဒန်အနိုင်ရရှိသွားခဲ့ပါတယ်။မလေးရှားပြည်ထောင်စုဝန်ကြီးဟောင်းမိုဟဒင်ယက်ဆင်ဟာဒီကနေ့မှာဝန်ကြီးချုပ်တစ်ဖြစ်နေကျန်းတစ်စာကျင်းဆိုခဲ့ပါတယ်။ပိုဟမ်မင်းကြီးဖရန်စစ်စာအေးမီဘီနေမကောင်းဖြစ်နေတဲ့အတွက်ရောမမျိုးတောင်ဘက်မှာ6ရက်ကြာပြုလုပ်မဲ့ဒီဘာသာရေးခန်းနာတွေကိုပါဝင်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ဒီကနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့မီခေးတူဗင်စကီဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.